ရုနေရမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုစတင်သလိုယောဂါကူးစက်မှုအဆိုးဝါးဆုံးဖြစ်နေတဲ့ဝူဟန်မြို့ကိုပညာတော်တွေရောက်ရှိနေတဲ့မြန်မာအကြောင်းသားအယောက်60နေရအမြန်ပြန်လာရေးအတွက်မြန်မာအစိုးရနဲ့တရုတ်အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေပါတယ်။ဒီအကြောင်းသားတွေပြန်ရောက်လာမယ်ဆိုရင်ကျမ်းမာရေးစစ်ဆေးမှုတွေကိုအရင်ဆုံးပြုလုပ်သွားမယ်လို့မြမကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်အကြောင်းပြေဆုံးကတော့ VOA မြန်မာပိုင်းသတင်းတော့စုစုကမေးမြန်းသတင်းပေးပို့ထားပါတယ်
တရုတ်နိုင်ငံဝူဟန်မြို့မှာကျောင်းတက်နေတဲ့မြန်မာကျောင်းသားအယောက်60ကမြန်မာနိုင်ငံကိုသူတို့ပြန်လာနိုင်ဖို့ပြီးခဲ့တဲ့စနေနေ့ကမြန်မာအစိုးရစီမံတောင်းဆိုခဲ့ကြတဲ့အတွက်ပေကျင်းမြို့မှာရှိတဲ့မြန်မာတန်ရုံတာဝန်ရှိသူတွေကဝူဟန်မြို့ရှိရာဟူပေကျင်းနယ်ကအစိုးရတာဝန်ရှိသူတွေစီကိုတင်ပြခဲ့ကြပါတယ်ဟူပေကျင်းနယ်အစိုးရကတော့ဒီကျောင်းသားတွေကိုထွက်ခွာဖို့ခွင့်ပြုပေးမှာကျန်းမာရေးစစ်ဆေးမှုအရင်ပြုလုပ်မှာဖြစ်ပြီးစောင့်ကြည့်ကာလအဖြစ်နဲ့ရက်သက်တစ်ပတ်နှစ်ပတ်သတ်မှတ်ထားမယ်လို့မြန်မာအစိုးရထံအကြောင်းကြားလာခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့ဒီထက်ဆော်ပြီးမြန်မာပြည်ကိုပြန်နိုင်မှုမြန်မာကျောင်းသားတွေကလူလာနေကြတာပါအဲ့ဒါကြောင့်ကျောင်းသားတွေအ мян ဆုံးနေရပြန်နိုင်မှုတရုတ်အစိုးရနဲ့ထပ်ပြီးညှိနှိုင်းထားတယ်လို့ပေကျင်းမြို့အခြေဆိုင်မြန်မာတန်ရုံးကဒုတိယအတွင်းဝန်ဦးစိုးပြည့်ဝင်းကပြောပါတယ
်ကျွန်တော်ကတော့စစ်စစ်ကူကိုခံကြမှာဒါပေမဲ့ပေါ့နော်ကျောင်းသားတွေအနေနဲ့ကတော့မြန်မာနိုင်ငံကအ мян ပြန်လို့ရဆန္ဒရှိပြီးတော့ကျွန်တော်ကစစ်စစ်ပါမယ်ဒါမှမဟုတ်ပြည်မြန်မာဆက်ထွက်ပြောင်းအောင်ပေါ့နော်ရဲ့အတူဆုံးအတွင်းမှာထပ်လို့ရအောင်ဆိုပြီးကျွန်တော်ကထပ်ပြီးပြောချင်ညှိနှိုင်းထားပါတယ်ခင်ဗျာဘုရားကလည်းရှိတော့အကြောင်းပြန်လာခြင်းတော့မရှိသေးပါဘူးအဲ့လိုဒီလိုလက်ရှိအခြေအနေရှိနေပါတယ
်ပေကျင်းမြို့ကမြန်မာတိုင်ရုံးအနေနဲ့ကျောင်းသားတွေကိုဝူဟန်မြို့ကနေချန်ရှာမြို့ကိုဘတ်ကားနဲ့ထွက်ခွာနိုင်မှုအတွက်အရင်ဆုံးစီစဉ်ထားပြီးအဲ့ဒီကနေတဆင့်ချန်ရှာမြို့တိုက်ရိုက်လေကြောင်းနဲ့မြန်မာနိုင်ငံမန္တလေးမြို့ကိုသွားနိုင်ဖို့ဟူပေနဲ့ဟူနန်ပြည်နယ်ကနိုင်ငံသားရေးဌာနတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်အခုလိုမြန်မာဘက်ကစီစဉ်နေတဲ့အတိုင်းဖြစ်နိုင်မယ်မဖြစ်နိုင်ဘူးဆိုတာကိုတရုတ်အစိုးရဘက်ကအကြောင်းမပြန်သေးဘူးလို့လည်းပြောပါတယ်
။ဒီလိုတမတ်ချက်နဲ့တိုင်းပြည်ကြီးရှိတဲ့ဆိုတော့တို့ရောခွင့်ပြုနေပါတော့နော်။အဓိကတော့ဒီဟာချက်ဖွင့်ကြတာတို့ခွင့်ပြုရဲ့တိုင်းတော်မူတည်ကျွန်တော်ကဆက်ပြီးဆောင်ရွက်ရမှာပေါ့နော်။ဥပကအထက်ထိုင်ဆုံးလူကျင်တဲ့ပုံစံကိုသိနေတာလည်းရှိသေးတာပေါ့။တို့ဒီကနေ့စက်မကြီးကောင်းမွန်တဲ့ပုံစံနဲ့အစီအစဉ်နဲ့ရောရည်ကျလို့ရအောင်ကျွန်တော်တို့ရောလုံးဝလုံးဝဥသာပေးဆောင်ရွက်နေလို့ဟုတ်
မြန်မာကျောင်းသားတွေအနေနဲ့ပုံမှန်ကျန်းမာရေးစစ်ဆေးမှုတွေကိုကျောင်းတွေမှာနေ့စဉ်လုပ်နေရပြီးအားလုံးရဲ့ကျန်းမာရေးအခြေအနေကကောင်းမွန်တယ်လို့လည်းဒုတိယအတွင်းဝန်ဦးစိုးပြည့်ဝင်းကပြောပါတယ်မြန်မာနိုင်ငံတွင်းကိုအမြန်ဆုံးပြန်နိုင်ရေးအတွက်ဘာတွေပြင်ဆင်ဆောင်ရွက်နေရလဲဆိုတာနဲ့သူတို့ရဲ့လက်ရှိအခြေအနေတွေကိုသိရှိနိုင်မှုအတွက်ဝူဟန်ရောက်မြန်မာကျောင်းသားတချို့နဲ့ဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးမြန်မာနိုင်ငံအစိုးရအနေနဲ့ကတော့အဲ့ဒီကျောင်းသားတွေပြန်ရောက်လာရင်ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်ပြီးစောင့်ကြည့်သွားမယ်လို့ဆိုပါတယ်သူတို့နဲ့ပတ်သက်ပြီးလိုအပ်တဲ့စီမံဆောင်ရွက်ချက်တွေကိုအစွန်နဲ့ပြုလုပ်ထားပြီးဖြစ်သလိုဒါကမကြခင်မှာကြေညာချက်ထုတ်ပြန်မှုရှိတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖြတ်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
သူတို့တွေရောက်လာပြီဆိုလို့ရှိရင်ကျန်းမာရေးအရင်ဆုံးရောက်တဲ့အချိန်မှာစစ်စစ်မှအရင်ဆုံးရှိပါတယ်။မတို့အရင်ကတော့ခုနိုင်ငံကိုဒီဟိုရငါးဆဖြစ်တဲ့ဒီနမိုနီးယားရောဂါပေါ့နော်။မဝင်ရောက်စေဖို့အတွက်အစမ်းကုန်ကြိုးစားဆောင်ရွက်နေပါတယ်။အဲ့လိုဆောင်ရွက်နေတဲ့နေရာမှာတော့ဒီကျောင်းသား60ဝင်အားပြန်လာတယ်။ဒါကြောင့်ဒီနေ့ဆိုသူတို့တရားနေပြီးတော့ဒီခွဲမြန်မာနိုင်ငံလူတွေကိုမကူဆက်ဖို့အတွက်တော့မတို့လည်းလိုအပ်တဲ့အစီအမံတွေအကုန်စားပြီးဖြစ်ပါတယ်။ဒါဆိုရင်ဒီသူတို့ကပတ်သက်လို့ဟိုဘယ်လိုဆက်လက်ဆောင်ရွက်ရမလဲဆိုတာကိုတော့နောက်ဆက်ပြောင်းရင်ထုတ်ပြန်မှာပဲ။ဒါပေမဲ့လို့အဲ့ဒီအတွက်အစီအမံ
တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့မှာရှိတဲ့ကျောင်းသားအယောက်60လုံးနေရပြန်နိုင်ရေးအတွက်မြန်မာအစိုးရရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတရုတ်အစိုးရဘက်ကဘယ်လိုဆုံးဖြတ်မယ်ဆိုတာမသိရသေးတဲ့အတွက်အဖြေကိုစောင့်ဆိုင်းနေရဆဲဖြစ်ပါတယ်။လက်ရှိအချိန်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း2000နီးပါးရှိနေပြီးသေဆုံးနှုန်းလည်းတိုးနေပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာစတင်တွေ့ရှိခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုထိုင်း၊ဂျပန်၊တောင်ကိုရီးယား၊အမေရိကန်ပြည်ထောင်စုစီယနာမလေးရှားစင်ကာပူအော်စတြေးလျကနေဒါနဲ့နီပေါ်တို့မှာတွေ့နေရပါမယ်မြန်မာနိုင်ငံမှာတော့တန်မြာလူနာမတွေ့ရှိသေးဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်